ရခိုင်ပြည်နယ်အတွင်းကမွတ်စလင်အများစုနေထိုင်တဲ့နေရာတွေမှာသုံးမျိုးစီးရင်စစ်ဆေးတဲ့အိမ်နောက်စုစီးရင်ကောက်ယူမှုတွေကိုတပ်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာနိုင်သူတွေကိုစီစစ်နေအောင်ရည်ရွယ်ပြီးတော့လှုပ်ဆောင်နေတာဖြစ်ပြီး1993ခုနှစ်နောက်ပိုင်းတည်းကပုံမှန်လုပ်နေကြဖြစ်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အကြီးအကဲက VOE ကိုပြောပါတယ်။အပြည့်အစုံကို VOE တင်တော့ကိုကောင်းဆန်ဟင်းကဆက်ပြောပြပေးရလိမ့်မယ်ခင်ဗျာ။
ရှခိုင်းပြည်နယ်အတွင်းဘူသီတောင်မုံတော်ရေးတောင်နေမြေအတွင်းကရွာတွေမှာနေထိုင်ကြတဲ့မွတ်စလင်မိသားစုဝင်တွေကိုတုံမျိုးစရင်စစ်စစ်ချင်းလို့ခေါ်တဲ့အင်တာဗျူးစရင်ကောက်ခံခြင်းကိုအခုလဒီဇင်ဘာ16ရက်နေ့ကစတင်ပြီးစစ်တမ်းကောက်ခံနေတာဖြစ်ပါတယ်။တုံမျိုးစရင်စစ်စစ်ချင်းလုပ်ငန်းဆိုတာကတော့ချင်းရွာမြေပုံရေးဆွဲပြီးနေအိမ်လူပုဂ္ဂိုလ်တပ်ပုံရယူထားပြီးအင်တာဗျူးစစ်စစ်တာဖြစ်တယ်လို့ရခိုင်ပြည်နယ်နေသားဆောင်ရဲတပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးကျော်ထွတ်ကပြောပါတယ်။
အင်းဇာဝေးမှာအဆောင်မတန်းတင်လေ။ဟာဒီအင်တာဗျူးလေးစစ်စစ်တာပါ။တင်တော်စုမျိုးတွေစစ်စစ်တာပါ
။လက်ရှိမှာတော့အင်တာဗျူး383စုကိုစစ်စစ်ပြီးသွားပြီလို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ Okay လက်ကုံပိုင်းကမောင်တော့ခရိုင်တက်ကလုံခြုံရေးကင်းစကန်တွေကိုတိုက်ခိုက်ခင်ခဲ့ရပြီးနောက်ပိုင်းနေမင်းရှင်းလင်းရေးလုပ်ငန်းတွေလွှတ်ဆောင်ရကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်အများအောင်များဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါတယ်။အခုအစိုးရကဆောင်ရွက်နေတဲ့တုံမျိုးစင်းကောက်ခံခြင်းလုပ်ငန်းဟာဆိုရင်လာမယ့် 2018 မတ်လမှာပြီးမှဖြစ်တဲ့အတွက်လက်ရှိမြန်မာနိုင်ငံအတွင်းမှာရှိနေတဲ့အရေးအတွက်ကိုတော့အဲ့ဒီအခါကျမှပဲစရင်အတိအကျသိရမှာဖြစ်တယ်လို့ဦးကျော်ထွတ်ကပြောပါတယ်။အခုလိုတုံမျိုးစင်းကောက်ခံမှုကိုဘင်္ဂလားဒေ့ရှ်မြန်မာနေဆက်ဒေသမှာသာကောက်ခံတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်လာသူတွေဝင်လာခဲ့ရင်ရှာဖို့မလွယ်တဲ့အတွက်အခုလိုစည်ရင်းကောက်ခံမှတ်သားထားတာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြင်နဲ့အတွင်းဝင်ဦးမြင့်ဆိုင်က VOE ကိုပြောပါတယ်
။အဲ့ဒီခိုးဝင်နေတဲ့လူနောက်ထပ်ဘင်္ဂလားဒေ့ရှ်ကောင်တွေလာရောရင်သူတို့ကအသေးရောင်နဲ့အသားနဲ့တူတယ်စကားပြောတာလည်းတူတယ်ဒီချင်းမျိုးလည်းတော်တယ်လာရောရင်ကျွန်တော်ကရှာဆွေးလို့မတွေ့ရှာဖွေတွေ့ဖို့မလွယ်ဘူးအဲ့ဒါတော့ဓာတ်ပုံနဲ့မတတ်တင်ထားတာဗျ။
အခုနှစ်ဩဂတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့အစ္စလာမ်ဘာသာဝင်တွေကိုနှစ်နိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားနိုင်ဖို့လဲပြင်ဆင်နေပါတယ်။